ခါစာစစ်ပွဲနဲ့အပြည့်ရသဘောတူညီမှုရရှိအလားအလာတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူတို့သမ္မတအင်မီရောမှာဂျာတာပလင်းတွေကတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းဖြစ်နိုင်ခြေများနေတဲ့သူသမ္မတကမလာဟဲရစ်လည်းအင်မီရောအစီအဝေးမှာရှိနေခဲ့တာပါဂါဇာစစ်ပွဲအဆုံးသတ်ပြီးတော့ဟာမတ်စ်တို့လက်ထက်ကတစ္ဆခန်းတွေပြန်ခေါ်လာနိုင်အောင်လို့ဆောင်ရွက်ကြဖို့အစ္စရေးနဲ့အမေရိကန်အပေါ်ဖိအားပေးမှုတွေတိုးလာနေချိန်မှာပဲအင်မီရောကိုမစ္စတာနေတန်ယာဟူအခုလိုရောက်ရှိလာခဲ့တာဖြစ်ပါတယ်အမေရိကန်တို့ကြောတော်နောက်ခံပြုထားတဲ့အဖြစ်ခံရစေရင်နဲ့အပြန်အလှန်အဖြစ်တစ္ဆခန်းတွေပြန်လို့ရေးဆိုရဲအပိုင်း၃ပိုက်မှာအကြံပြုချက်တွေကိုအစ္စရေးနဲ့ဟာမတ်စ်တို့သဘောတူညီမှုရအောင်သမ္မတဘိုင်ဒန်ကရည်မှန်းထားတာဖြစ်ပါတယ်။ကိုလာကြာဂါဇာစစ်ပွဲမှာဂါဇာဘက်ကလူပေါင်း39,000ကျော်သေဆုံးခဲ့ပြီးတော့အစ္စရေးဘက်ကတော့1,100လောက်သေဆုံးခဲ့ရတယ်လို့သက်ဆိုင်ရာကပြောပါတယ်။ဟာမတ်စ်တို့လက်ထက်မှာတာဇင်နဲ့ချီတဲ့တစ္ဆခန်းတွေရှိနေပါသေးတယ်လို့ AP သတင်းမှာရေးပါတယ်။အစ္စရေးနဲ့ဟာမတ်စ်တို့ကြားအပြစ်ခံရစေရဆွေးနွေးမှုတွေနောက်ဆုံးအဆင့်ရောက်နေပြီဆိုပေမဲ့လို့ဖြည့်ရှင်းဖို့လိုနေသေးတဲ့အကြောင်းအရာတွေရှိနေသေးတယ်လို့လည်းအင်မီရောတာဝန်ရှိသူတွေကပြောပါတယ်